This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Minglaba khmyar. အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွင့်ဌာနရေဒီယို NUG ကိုမနက်ပိုင်း၈နာရီခွဲမှလိုင်းတို16မီတာ7ဒသမ09 MHz ညပိုင်း၈နာရီခွဲမှလိုင်းတို25မီတာ17ဒသမ69 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီ။မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေ။အခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အတံလွှင့်ပေးနေပါပြီ။
မနက်ကတည်းကနိုင်ငံတော်ပေါ့တဘာဝဘေးဆေးအနာရှင်ပြီးတော့မှကြင်ဝေးပြီးကိုစိတ်နှပြချမ်းမှချမ်းသာဘေးကင်းလုံခြုံကြပါစေလို့ Radio NUG ဖွယ်သားတွေကဆုတောင်းမြတ်တာပို့သလိုက်ပါတယ်ခင်ဗျာမင်္ဂလာညချမ်းပါခင်ဗျာဒီနေ့2025ခုနှစ်မတ်လ5ရက်နေ့ Radio NUG ညပိုင်းစီစဉ်များကိုစတင်ထုတ်လွှင့်ပေးပါတော့မယ်ပထမဦးစွာ Radio NUG စည်ရည်သတင်းကောက်နှုတ်ချက်ကိုမင်းယူကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
ရေဒီယို NUG သောတာရှင်မိဘပြည်သူများမင်္ဂလာပါခင်ဗျာခုချိန်ကစပြီး2025ခုနှစ်မတ်လ5ရက်နေ့ညပိုင်းမှာတင်ပြပေးမယ့်ရေဒီယို NUG စီရေးသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာကျွန်တော်ကတော့မင်းယူပါပထမဆုံးစီရေးသတင်းအနေဖြင့်တောင်သာမှာစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုကြောင့်အရက်သား6ဦးသေဆုံးပြီးနေအိမ်တွေမီးလောင်ပျက်စီးတဲ့သတင်းကိုတင်ပြပေးပါမယ်မန္တလေးတိုင်းတောင်သာမြို့နယ်နတ်ဆောင်ကျေးရွာကိုအကြမ်းဖက်စစ်တပ်ကလေကြောင်းကတိုက်ခိုက်တဲ့အတွက်အရက်သားပြည်သူ6ဦးသေဆုံးပြီးနေအိမ်တွေမီးလောင်ခဲ့တယ်လို့ဒေသနေပြည်သူတွေကပြောပါတယ်။မနေ့မတ်လ4ရက်နေ့ည10နာရီခွဲခန့်အချိန်မှာအကြမ်းဖက်စစ်တပ်ကတိုက်ပွဲဖြစ်တာမရှိဘဲလေကြောင်းကနေပေါင်900ဘုံးသီးတွေကျဲချတိုက်ခိုက်ခဲ့တာကြောင့်အရက်သားပြည်သူတွေသေဆုံးပြီးအိမ်လုံး30ခန့်မီးလောင်ပျက်စီးခဲ့ကာဒဏ်ရာရသူတွေလည်းများတယ်လို့လူမှုလှုပ်ရှားမှုကော်မတီတောင်သာကဒီနေ့မတ်လ5ရက်မှာထုတ်ပြန်ပါတယ်။တိုက်ပွဲဖြစ်တာမရှိဘဲအကြမ်းဖက်စစ်တပ်ရဲ့လေကြောင်းတိုက်ခိုက်ခံရမှုကြောင့်အမျိုးသမီး4ဦးနဲ့အမျိုးသား2ဦးအသက်73နှစ်အရွယ်အမျိုးသား2ဦးသေဆုံးခဲ့ရတယ်လို့လည်းဒေတာတွင်းသတင်းတွေအရသိရပါတယ်။စစ်ကောင်စီဟာပြည်သူတွေအပေါ်လေကြောင်းတိုက်ခိုက်မှုတွေအချိန်မရွေးပြုလုပ်နေတာကြောင့်ဘုံခိုကျင်းတွေစနစ်တကျတူးထားကြဖို့လူမှုလှုပ်ရှားမှုကော်မတီတောင်းတာနဲ့ကာကွယ်ရေးအဖွဲ့တွေကတိုက်တွန်းထားပါတယ်ခင်ဗျာ။ဒုတိယစီးရီးသတင်းအနေဖြင့်မိုးပြဲတိုက်ပွဲမှာစစ်သားအလောင်း12လောင်းနဲ့လက်နက်ခဲယံအချို့သိမ်းဆည်းရရှိတဲ့သတင်းကိုတင်ပြပေးပါမယ်။မိုးပြဲမြို့မှာဖြစ်တဲ့တိုက်ပွဲမှာစစ်ကောင်စီတပ်သားရုပ်အလောင်း12လောင်းနဲ့လက်နက်ခဲယံအချို့သိမ်းဆည်းရရှိခဲ့တယ်လို့မိုးပြဲပြည်သူ့ကာကွယ်ရေးတပ်မတော်မိုးပြဲ PDF ကမနေ့မတ်လ4ရက်နေ့ညပိုင်းမှာထုတ်ပြန်ပါတယ်။မိုးပြဲလိုက်ကောလမ်းပိုင်းကိုပြန်လည်ထိန်းချုပ်နိုင်ဖို့စစ်ကောင်စီဘက်ကအင်အားအလုံးရင်းနဲ့ထိုးစစ်ဆင်နေပြီးလေကြောင်းလက်နက်ကြီးနဲ့ drone ပစ်ကူတွေအစမတန်အသုံးပြုတိုက်ခိုက်နေတဲ့အတွက်တိုက်ပွဲတွေနေ့စဉ်နီးပါးပြင်းထန်နေတယ်လို့ဆိုပါတယ်။စစ်ကောင်စီဟာတိုက်ပွဲဧရိယာမဟုတ်တဲ့စစ်ဘေးရှောင်ပြည်သူတွေရှိတဲ့နေရာတွေကိုလည်းလက်နက်ကြီးတွေနဲ့ပစ်ခတ်တာ၊လေယာဉ်နဲ့ဘုံကျဲတိုက်ခိုက်တာတွေလုပ်နေတဲ့အတွက်အရက်သားပြည်သူတွေထိခိုက်သေဆုံးမှုတွေလည်းရှိနေတယ်လို့အသိပေးပါဗျ။2001မိုးပြဲပြည်သူ့ကာကွယ်ရေးတပ်အပါအဝင်မဟာမိတ်ပူးပေါင်းတပ်တွေနဲ့စစ်ကောင်စီတပ်တို့ကြားဖေဖော်ဝါရီလ28ရက်ကတိုက်ပွဲပြင်းထန်ခဲ့ပြီးနှစ်ဖက်ကြာဆုံးမှုတွေရှိခဲ့တယ်လို့မိုးပြဲ PDF ကပြောပါဗျ။အဲ့ဒီတိုက်ပွဲမှာစစ်ကောင်စီတပ်ဘက်ကရုပ်အလောင်း12လောင်းနဲ့လက်နက်ခဲယံအချို့သိမ်းဆည်းရရှိခဲ့တယ်လို့အမှတ်1001မိုးပြဲပြည်သူ့ကာကွယ်ရေးတပ်တပ်ခွဲအမှတ်3ကျွဲချိုတပ်ကအာဇာနည်သူရဲကောင်းရဲဘော်ကျော်နိုင်မြင့်မြတ်စွာအသက်ပေးလှူခဲ့ရတယ်လို့လည်းအသိပေးထားပါဗျ။လက်ရှိအခြေအနေမှာမိုးပြဲမြို့ကိုတော်လိုင်းပူးပေါင်းတပ်တွေထိန်းချုပ်ထားနိုင်စေဖြစ်ပေမဲ့တိုက်ပွဲအချိန်ကြာလာတာနဲ့အမျှစစ်ရေးလိုအပ်ချက်တွေများလာတဲ့အတွက်ပြည်တွင်းပြည်ပကတော်လန်ပြည်သူတွေအနေနဲ့တက်နိုင်တဲ့ဘက်ကကူညီပေးကြဖို့မိုးရဲ PDF ကမြစ်တာရက်ခံထားပါတယ်။ရှမ်းပြည်နယ်နဲ့ကရင်နီပြည်နယ်ရဲ့ဝင်ပေါက်ထွက်ပေါက်ဖြစ်တဲ့မိုးပြဲမြို့ဟာနှစ်ဖက်တပ်တွေအတွက်စစ်ရေးအရအရေးပါတဲ့နယ်မြေဖြစ်တာကြောင့်မိုးပြဲမြို့ကိုပြန်လည်ထိန်းချုပ်နိုင်ဖို့ကြိုးစားလာတဲ့စစ်ကောင်စီဟာမြို့နဲ့နှစ်မိုင်ကျော်သာကွာတဲ့အမှတ်422ချေမြန်တပ်ရင်းမှာအင်အားဖြည့်တင်းပြီးမကြာခဏစစ်ကြောင်းထိုးနေတာကြောင့်တိုက်ပွဲတွေပြင်းထန်နေတာပဲဖြစ်ပါတယ်ခင်ဗျာ။ဆက်လက်ပြီးဗမော်မြို့သိမ်းတိုက်ပွဲဆင်နွှဲနေတဲ့3လအတွင်းစစ်ကောင်စီတပ်စခန်းများစွာတင်ထားပြီးမြို့ကိုအပိသက်သိမ်းနိုင်ဖို့ထိုးစစ်ဆင်နေတယ်လို့ KIA အသိပေးတဲ့သတင်းကိုတင်ပြပေးပါမယ်။ကချင်လွတ်လပ်ရေးတပ်မတော် KIA နဲ့ပူးပေါင်းတပ်တွေဟာဗမော်မြို့သိမ်းတိုက်ပွဲဆင်နွှဲနေတဲ့3လအတွင်းစစ်ကောင်စီတပ်စခန်းတွေနဲ့တပ်ရင်းတွေကိုတင်ထားနိုင်ပြီဖြစ်တာကြောင့် မျိုးကိုအပိသက်တင်နိုင်ဖို့ထိုးစစ်ဆင်နေတယ်လို့ KIA ဘက်ကအတိအပေးပြောဆိုလိုက်ပါတယ်။ကချင်လွတ်လပ်ရေးတပ်မတော် KIA နဲ့ပူးပေါင်းတပ်တွေဟာဗမော်မြို့သိမ်းတိုက်ပွဲကိုပြီးခဲ့တဲ့ဒီဇင်ဘာ4ရက်ကစပြီးတိုက်ခိုက်ခဲ့ရာမတ်လ4ရက်နေ့မှာ3လပြည့်တဲ့အတွက် KIA သတင်းပြန်ကြားရေးဌာနကအတိအပေးပြောဆိုလာတာလည်းဖြစ်ပါတယ်။ဗမော်မြို့နယ်မှာရှိပြီးစစ်ကောင်စီဘက်ကအရေးပါတဲ့တပ်စခန်းများစွာကိုတိုက်ခိုက်သိမ်းယူထားနိုင်ခဲ့ပြီးလက်ရှိမှာ KIA နဲ့ပူးပေါင်းတပ်တွေကအမှတ်21စစ်စင်ရေးကုကဲမှုဌာနချုပ်အပါအဝင်ဗမော်မြို့ကိုအပီစီသိမ်းပိုက်နိုင်ရေးအပြင်းထန်တိုက်ခိုက်နေတယ်လို့ဖော်ပြထားပါတယ်။မတ်လ4ရက်နေ့အထိတိုက်ပွဲပြင်းထန်နေပြီးစစ်ကောင်စီဘက်ကလက်နက်ကြီးတွေအပါအဝင်လေကြောင်းကနေတိုက်ခိုက်တာတွေ drone နဲ့တိုက်ခိုက်တာတွေနဲ့ခုခံတိုက်ခိုက်နေရမှာတိုက်ပွဲဖြစ်ရာနေရာတွေအပြင်တိုက်ပွဲဖြစ်တာမရှိတဲ့ရွာတွေကိုပါလေကြောင်းကနေတိုက်ခိုက်နေတဲ့အတွက်ပြည်သူပိုင်အိမ်တွေနဲ့အဆောက်အအုံများပြားထိခိုက်ပျက်စီးနေတယ်လို့ဆိုပါတယ်။ KIA နဲ့ပူးပေါင်းတပ်တွေဟာစကခ21ရဲ့အဓိကကာကင်းတပ်ရင်းတွေဖြစ်တဲ့ခလာယ236အာမတ366အမှတ်9006တန်ကြက်ကာတပ်အမှတ် 5014 တင့်ကားတပ်ဗမော်လေရင်ကွင်းအမှတ်1လျှက်စစ်နှင့်စစ်မှုအင်ဂျင်နီယာတပ်နှင့်မြို့ရင်းကတပ်စခန်းတွေကိုသိမ်းပိုက်ထားပြီးဖြစ်ပေမဲ့ဗမော်မြို့ကအဓိကတပ်ရင်းဌာနချုပ်ဖြစ်တဲ့စကခ21ခလာယ49နဲ့အခြားတပ်ရင်းနဲ့ကာကင်းစခန်းတွေသိမ်းပိုက်ဖို့ကြံရှိနေသေးတယ်လို့စစ်ရေးသတင်းမှတ်တမ်းတွေအရသိရပါတယ်ခင်ဗျာ။ဆက်လက်ပြီးမုံရွာနယ်မှာစစ်ကူလာတဲ့ဂျမ်းမာစစ်ကား6စီးပါရင်နန်းကိုဂျားဖြတ်တိုက်ခိုက်တဲ့သတင်းကိုတင်ပြပေးပါမယ်။စကိုင်းတိုင်းမုံရွာမြို့အခြေဆိုင်နမခါကနေစစ်ကူပေးဖို့ထွက်လာတဲ့ဂျမ်းမာစစ်ကား6စီးပါရင်နန်းကိုဂျားဖြတ်တိုက်ခိုက်ခဲ့ရမှာစစ်တပ်ဘက်ကထိခိုက်သေးဆုံးမှုတွေရှိနိုင်တယ်လို့ Braveheart Army BHA အဖွဲ့ကပြောပါတယ်။ဖေဖော်ဝါရီလ26ရက်နေ့မနက်ပိုင်းကအနောက်မြောက်တိုင်းစစ်ဌာနချုပ်ကနေထွက်လာတဲ့အကြမ်းဖက်စစ်တပ်ရဲ့ဂျမ်းမာကား6စီးပါရင်နန်းကိုတော်လိုင်းတပ်ဖွဲ့တွေဂျားဖြတ်တိုက်ခိုက်ခဲ့တာဖြစ်ပြီးအင်တာနက်အခက်အခဲနဲ့တော်လိုင်းတပ်ဖွဲ့ကရဲဘော်တွေရဲ့လုံခြုံရေးအခြေအနေကြောင့်မတ်လ4ရက်နေ့ညပိုင်းမှအတိပေးထုတ်ပြန်နိုင်တာဖြစ်ပါတယ်။မုံရွာမြို့နယ်ကရက်ကန်ရွာအရှိတ်မှာရှိတဲ့ဘော်ဒီတထောင်နယ်မြေက MRTB အတန်လွင့်တာဝါတိုင်ကုန်းစခန်းကိုတော်လိုင်းတပ်ဖွဲ့တွေတိုက်ခိုက်သိမ်းပိုက်နေချိန်မှာမုံရွာနမခါကနေစစ်ကူထွက်လာတဲ့စစ်တပ်ဂျမ်းမာကား6စီးပါရင်နန်းကိုမုံညင်းဘော်ဒီလမ်းမိုင်းတနေရာမှာတော်လိုင်းတပ်ဖွဲ့တွေကရှေ့ထွက်ပရိသာမိုင်း4လုံး4ပွိုင့်ရှေ့ထွက်မိုင်း4ပြောင်း2ပွိုင့်နဲ့ဖောက်ခွဲတိုက်ခိုက်ခဲ့တယ်လို့သိရပါတယ်။ဒါအပြင်အကြမ်းဖက်စစ်တပ်ရင်နန်းကိုတော်လိုင်းတပ်ဖွဲ့ဝင်တွေကအနီးကပ်ပစ်ခတ်တိုက်ခိုက်နိုင်ခဲ့တာကြောင့်စစ်တပ်ဘက်ကထိခိုက်သေးဆုံးမှုတွေရှိပေမဲ့အရေးအတွက်ကိုတော့အတိမပြုတ်နိုင်သေးဘူးလို့ဆိုပါတယ်။ဒီတိုက်ခိုက်မှုကိုကြောက်စဲခရိုင်အမှတ်နှစ်တပ်ရင်းတပ်ခွဲလေးလက်ရုံးတပ် Braveheart Army BHA Golden Target Force GTF မုံရွာ Dynamite SDF တို့ပူးပေါင်းလှုပ်ဆောင်ခဲ့တာဖြစ်ပါတယ်ခင်ဗျာ။ယခုနောက်ဆုံးစစ်ရေးသတင်းအနေဖြင့်ကြောက်ကြီးနယ်ကစစ်စခန်း3ခုကိုတပြိုင်တည်းတိုက်ခိုက်ခဲ့ရမှာစစ်သား6ဦးသေပြီးလက်နက်ခဲယမ်းတွေရရှိတဲ့သတင်းကိုတင်ပြပေးပါမယ်။ပဲခူးတိုင်းကြောက်ကြီးမြို့နယ်အတွင်းမှာရှိတဲ့အကြမ်းဖက်စစ်ကောင်စီတပ်စခန်း3ခုကိုတပြိုင်တည်းတိုက်ခိုက်ခဲ့ရမှာစစ်သား6ဦးသေဆုံးပြီးလက်နက်ခဲယမ်းတွေသိမ်းဆည်းရရှိခဲ့တယ်လို့အထူးကွန်မန်ဒိုတပ်ရင်း P2914 ကပြောပါတယ်။ကြောက်ကြီးမြို့နယ်တောင်စုရွာနဲ့တမာခေါ်ရွာတို့မှာတပ်ဆွဲထားတဲ့စစ်စခန်း3ခုကိုပြည်သူ့ကာကွယ်ရေးပူးပေါင်းတပ်တွေမတ်လ1ရက်မနက်6:00ကျော်မှာတိုက်ခိုက်ခဲ့တာဖြစ်ပြီးသေဆုံးသွားတဲ့စစ်သားတွေရှိတယ်လို့ဒဏ်ရာရသူတွေလည်းရှိတယ်လို့ဆိုပါတယ်။ဒီတိုက်ပွဲမှာအကြမ်းဖက်စစ်သားတွေအသုံးပြုတဲ့ MA1 အမျိုးအစားတနက်တလက် MAG925 တောင်းတန်ကြီပေါက်6ခု၊ကော်ကြီပေါက် 3ခု၊ကြီကာအုတ်ထုပ် 6 လုံး၊ RPG ဘုံးသီး 3 လုံး၊ RPG ပို့ရန်2ခု၊60မမဘုံးသီး 9 လုံး၊ MA Inaga 3ခု၊မိုင်းရှာဇက်2ခုနဲ့ဂျမ်ဘာဆက်1လုံးသိမ်းဆည်းရရှိခဲ့တယ်လို့အသိပေးပါတယ်။အဲ့ဒီတိုက်ခိုက်မှုကို KNLA တပ်ရင်း9တပ်ရင်း8နဲ့ပြည်သူ့ကာကွယ်ရေးတပ်မတော်အထူးကွန်မန်ဒိုတပ်ရင်း P2914 တို့ပူးပေါင်းလှုပ်ဆောင်ခဲ့တာဖြစ်ပြီးကွင်းချောင်းဝရွာနဲ့ရွာကြီးအင်းရွာမှာအထိုင်ချနေတဲ့အကြမ်းဖက်စစ်ကောင်စီတပ်ဖွဲ့ကလက်နက်ကြီးတွေနဲ့ပစ်ကူပေးတိုက်ခိုက်ခဲ့ပေမဲ့တော်လိုင်းတပ်ဖွဲ့ဝင်တွေအထိခိုက်မရှိဘူးလို့သိရပါဗျ။တိုက်ပွဲဖြစ်ပြီးတဲ့နောက်တိုက်ပွဲဖြစ်တာမရှိတဲ့ကြောက်ကြီးမြို့နယ်အင်းနက်ရွာကိုအကြမ်းဖက်စစ်ကောင်စီကညနေ 9:45 မိနစ်အချိန်မှာဝိုင်းတွဲလေရင်နဲ့ဘုံကျဲသွားတဲ့အတွက်အသက်နှစ်နှစ်အရွယ်ကလေးငယ်တအူးတန်ရာရပြီးအိမ်လေးလုံးထပ်မင်းနဲ့ထိခိုက်ပျက်စီးခဲ့တယ်လို့အထူးကွန်မန်ဒိုတပ်ရင်း P2914 ကထုတ်ပြန်ထားပါဗျခင်ဗျာ။အခုတင်ပြခဲ့တဲ့စီးရဲသတင်းတွေကိုတော့ Radio NUG သတင်းတောက်ကိုခန့်မှပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
။စီးရဲသတင်းကောင်းလို့ချက်ပြီးပါတော့ပြည်တွင်းသတင်းများကိုຫນွေဦးမော်ကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ
်။မင်္ဂလာညချမ်းပါ2025ခုနှစ်မတ်လ5ရက်နေ့Radio NUG ပြည်တွင်းသတင်းတွေကိုတင်ပြပေးသွားပါမယ်။ကျွန်မကတော့ຫນွေဦးမော်ပါ။ပထမအဆုံးတင်ပြမိမဲ့သတင်းကတော့စူးစီးညီညွတ်မှုကိုထိန်ထားနိုင်မှဆ ਿਆ နာရှင်စနစ်အမြင့်ဖြတ်ပြုတ်ချနိုင်ရေးကို ဆုံးငန်းတိုင်အောင်လှုပ်ဆောင်နိုင်မှာဖြစ်တယ်လို့ယာယီသမရအတိပေးတဲ့သတင်းဖြစ်ပါတယ်။မြို့တော်လေးမှာတက်နိုင်ဆုံးစူးစီးညီညွတ်မှုကိုထိန်းထားနိုင်မှဆီယနာရှင်စနစ်မြစ်ဖြတ်ပြုတ်ချနိုင်ကိုဆုံးငန်းတိုင်အောင်လှုပ်ဆောင်နိုင်မှာဖြစ်တယ်လို့ယာယီသမရဒူဝါလက်ရှိလာကအတိပေးပြောဆိုပါတယ်။မလလီရဲ့မြို့သားညီညွတ်ရေးအစိုးရရှင်မြင်းဆောင်2025အစိုးရအဖွဲ့အစည်းဝေးမှာယာယီသမရကဆိုပါတယ်။ကျွန်တော်တို့နိုင်ငံရေးသမိုင်းကိုလေ့လာကြည့်တယ်ဆိုရင်အကွဲပြဲဇလန်းတွေနဲ့ပြည်နှက်ခဲ့တာကိုလည်းတွေ့ရပါတယ်။လွတ်လပ်ပြီးခေတ်နောက်ပိုင်းမှာလည်းအကွဲပြဲဇလန်းတွေကိုတွေ့ရတယ်လို့အုပ်စုဖွဲ့ခိုင်းကနကွဲပြားမှုတွေလည်းအင်မတန်များပြားခဲ့ပါတယ်။ဘူးနွေဦးတော်လေးမှာကျွန်တော်တို့ဟာတက်နိုင်ဆုံးစူးစီးညီညွတ်မှုကိုထိန်းချနိုင်မှာဆီယနာရှင်စနစ်မြစ်ဖြတ်ပြုတ်ချနိုင်ရေးကိုဆုံးခန်းတိုင်းတည်းထိတ်လှုပ်ဆောင်နိုင်မှာဖြစ်ပါတယ်။တစ်ဖက်မှာလည်းစစ်ဆိုးရခေတ်ဆက်ဆက်မှာစစ်ဆိုးရခေါင်းဆောင်တွေနဲ့သွေးခွဲသက်ရှူအုပ်ချုပ်တဲ့ဤတွေကိုလက်ဆွဲပြုပြီးလှုပ်ဆောင်လာခဲ့တာကိုကျွန်တော်တို့အားလုံးသတိချက်တင်တယ်လို့ထင်ပါတယ်။စေဆုံးရဆက်ဆက်ဟာလူမျိုးစုညီညွတ်ရေးကိုလည်းမလိုလားသလိုတော်လိုင်းအားစုတွေအချင်းချင်းကြစူးစီးပေါင်းစည်းသွားမှကိုလည်းမလိုလားပါဘူး။ဒါကြောင့်ကျွန်တော်တို့ဟာရန်သူဝမ်းသာအောင်မလုပ်သင့်ဘူးလို့ယူဆပါတယ်လို့ယာယီသမရကဆိုပါတယ်။စီဝေးကိုယာယီသမရဒူဝါလည်းရှိလား။ပြည်တော်စုဝန်ကြီးချုပ်မိုင်းဝင်းခိုင်တန်းတို့ပါဝင်ပြည်တော်စုဝန်ကြီးများနဲ့ဒူဝန်ကြီးများတက်ရောက်ခဲ့ကြပါတယ်ရှင်။ဆက်လက်တင်ပြပေးမယ့်သတင်းကတော့ဂျာကာလာဒေသန္တရပြည်သူ့အုပ်ချုပ်ရေးဖော်ဆောင်မှုဗဟုကော်မတီနဲ့ပဲခူးတိုင်း AR တိုင်းလွှတ်တော်ကိုစားပြုကော်မတီအစည်းအဝေး NUG ဝန်ကြီးများတက်ရောက်တဲ့တွင်ပဲဖြစ်ပါတယ်။မြို့သားညီညွတ်ရေးအစိုးရဂျကာလာဒေသန္တရပြည်သူ့အုပ်ချုပ်ရေးဖော်ဆောင်မှုဗဟုကော်မတီနဲ့ပဲခူးတိုင်း AR တိုင်းလွှတ်တော်ကိုစားပြုကော်မတီများအစည်းအဝေးတင်မြင့်ဆောင်2025ကိုမလ4ရက်မှာကျင်းပခဲ့ပါတယ်။အစည်းအဝေးမှာဂျကာလာဒေသန္တရပြည်သူ့အုပ်ချုပ်ရေးဖော်ဆောင်မှုဗဟုကော်မတီဒုဥက္ကဋ္ဌတဲ့ပြည်ထောင်စုလူဝင်မှုကြီးကြဲဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဥလင်ကိုလက်မှအဖွဲ့မှစကားပြောကြားခဲ့ပြီးဘိုးတိုင်းလွှတ်တော်ကိုစားပြုကော်မတီ AR တိုင်းလွှတ်တော်ကိုစားပြုကော်မတီတို့ရဲ့လွှတ်တော်ကိုယ်စားလှယ်တို့မှနှုတ်ခွန်းဆက်စကားအသီးသီးပြောကြားခဲ့ကြပါတယ်။ဒါအပြင်ပြည်ထောင်စုလူဝင်မှုကြီးကြဲဝန်ကြီးဌာနတာဝန်ရှိသူမှဂျာကာလာဒေသန္တရပြည်သူ့အုပ်ချုပ်ရေးဖော်ဆောင်မှုဗဟုကော်မတီရဲ့လုပ်ငန်းဆောင်ရွက်ထားမှုအခြေအနေတွေကိုရှင်းလင်းတင်ပြခဲ့ပြီးနောက်လွှတ်တော်ကိုယ်စားလှယ်များမှဆွေးနွေးပြောကြားခဲ့ကသက်ဆိုင်ရာဝန်ကြီးဌာနများမှပြန်လည်ဆွေးနွေးခဲ့ကြပါတယ်။စီဝေးကိုပြည်ထောင်စုဝန်ကြီးများဒုတိယပြည်ထောင်စုဝန်ကြီးများပဲခူးတိုင်းလွှတ်တော်ကိုစားပြုကော်မတီမှလွှတ်တော်ကိုယ်စားလှယ်များ AR တိုင်းလွှတ်တော်ကိုစားပြုကော်မတီမှလွှတ်တော်ကိုယ်စားလှယ်များမြေတပ်အတွင်းဝင်များဒုတိယအတွင်းဝင်များတွဲဘက်အတွင်းဝင်များဌာနဆိုင်ရာများမှတက်ရောက်ခဲ့ကြပါတယ်ရှင်။ကဏီမြို့နယ်တွင်ဘကတ်တများအဖွဲ့ချုပ်ကလူလူတွဲစုံဆွေးနွေးပွဲနဲ့လေကြောင်းအန်ဒီရဲ့ကာကွယ်ရေးသိပညာပေးဆွေးနွေးပွဲများကျင်းပတဲ့တဲ့ရင်ကိုဆက်လက်တင်ပြပေးပါမယ်။ကဏီမြို့နယ်မှာပြည်သူ့အခြေပြုကျောင်းသားများတမကဘကတ်တများအဖွဲ့ချုပ်ကဦးဆောင်ပြီးကဏီမြို့နယ်တနေရာမှာလူလူနဲ့တူတွေ့ဆုံဆွေးနွေးပွဲတည်းအကျင်းပခဲ့ပါတယ်။တမကရဲဘော်တွေဦးဆောင်ပြီးလူလူနဲ့တူလက်ရှိတော်လှန်ရေးအခြေအနေတွေနဲ့ဘကတ်တများအဖွဲ့ချုပ်ပေါ်ပေါ်လာပုံတမိုင်အချင်းချုပ်ကိုချပြဆွေးနွေးခဲ့ပြီးလက်နက်ကိုင်းတိုက်ပွဲသဏ္ဍာန်ကိုအခြားတိုက်ပွဲသဏ္ဍာန်တွေနဲ့ပေါင်းစပ်ဖို့လိုအပ်ကြောင်းဆွေးနွေးခဲ့ကြပါတယ်။တစ်ဆက်တည်းမှာပဲသမဂ္ဂရဲဘော်တွေကဦးဆောင်ပြီးလေကြောင်းအန်ရဲကာကွယ်ရေးအသိပညာပေးဆွေးနွေးပွဲတရက်ကိုလည်းပြည်သူလူထုနဲ့အတူဆွေးနွေးပြောဆိုခဲ့ကြပါတယ်ရှင်။နောက်ထပ်တင်ပြပေးမယ့်သတင်းကတော့ကလေးတောင်ပိုင်းစစ်ဆောင်သုံးနေရာမှာလေကြောင်းရဲ့ပါရာမိုတာနဲ့ပတ်သက်တဲ့အသိပညာပေးလက်ကမ်းစာဆောင်များမျှဝေတဲ့သတင်းပဲဖြစ်ပါတယ်။ကလေးတောင်ပိုင်းစစ်ဆောင်သုံးနေရာမှာလေကြောင်းရဲ့ပါရာမိုတာနဲ့ပတ်သက်တဲ့အသိပညာပေးလက်ကမ်းစာဆောင်များမျှဝေခဲ့တယ်လို့မလ9ရက်မှာကလေးမြို့စစ်ဘေးရှောင်ကူညီထောက်ပံ့ရေးဖွဲ့ကအသိပေးဖော်ပြပါတယ်။ကလေးတောင်ပိုင်းစစ်ဆောင်သုံးနေရာမှာလေကြောင်းရန်ပါရာမိုတာနဲ့ပတ်သက်တဲ့သိပညာပေးလက်ကမ်းစာဆောင်မျှဝေမှုများလှုပ်ဆောင်ပစ်ခဲ့ပါတယ်။စစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုဟာတစ်နေ့ထက်တစ်နေ့ပိုမှုများပြားပြင်းထန်လာတဲ့အတွက်မိဘပြည်သူများလေကြောင်းအန်ရဲ့အသည့်တတိရှိစွာနေထိုင်နိုင်ကြဖို့တိုက်တွန်းနှိုးဆော်အပ်ပါတယ်လို့ဆိုပါတယ်ရှင်။ခုနောက်ဆုံးတင်ပြပေးမယ့်သတင်းကတော့မြန်မာရွှေပြောင်းလုံသားများအဖမ်းဆီးပြီးမြန်မာပြည်ပြန်ပို့ခြင်းလန်ဒန်ကထိုင်းနဲ့မလေးတန်ယုံတို့ရှိကန့်ကွက်ဆန္ဒပြတဲ့သတင်းပဲဖြစ်ပါတယ်။မလလီရဲ့2025ခုနှစ်မှာ Stars of Myanmar Friendship UK ဖွဲ့မှာထိုင်းနဲ့မလေးရှားနိုင်ငံမှာမှတ်ပုံတင်မထားတဲ့မြန်မာရွှေပြောင်းလူသားတွေကိုဖမ်းဆီးပြီးမြန်မာပြည်ပြန်ပို့ခြင်းပေါ်ကန့်ကွက်တော်အဖြစ် UK မှာရှိတဲ့ထိုင်းတန်ယုံနဲ့မလေးရှားတန်ယုံတို့မှာငြိမ်းချမ်းစွာဆန္ဒဖော်ထုတ်ခဲ့ကြပါတယ်။ကြွေးကြော်သံများနဲ့ပိုစတာများကိုကင်ဆောင်ပြီးဆန္ဒပြခဲ့ကြပြီးလူရည်ရနဲ့ချီတက်ရောက်ခဲ့ကြပါတယ်။ပြီးခဲ့တဲ့လများမှာထိုင်းနိုင်ငံတွင်ဖမ်းဆီးခံခဲ့ရတဲ့မြန်မာလူငယ်တွေကိုမြန်မာနိုင်ငံဘက်ကပြန်လည်ပို့ဆောင်ရမှာအာဓမစစ်မှုထမ်းစေခိုင်းမှုများရှိခဲ့ပါတယ်ရှင်။ခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောက်မင်းတီဟန်မှပေးပို့ထားတာဖြစ်ပါတယ်ရှင
်။မင်္ဂလာပါခင်ဗျာ။မတ်လ6ရက်နေ့အတွက်မိုးလေဝသခန့်မှန်းချက်တွေကိုတင်ပြပေးပါမယ်။
ဘင်္ဂလားပင်လယ်အော်အခြေအနေမှာကပလီပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်အော်မြောက်ပိုင်းတို့မှာတိမ်အထင်တင်ဖြစ်ထွန်းနိုင်ပြီးတော့ကြံဘင်္ဂလားပင်လယ်အော်မှာအများအပြားတာယာနိုင်ပါတယ်။ပင်လယ်ပြင်အခြေအနေမှာတနင်္သာရီကမ်းရိုးတန်းနဲ့ရခိုင်ကမ်းရိုးတန်းတို့မှာလီဟာအရှိတောင်ပတ်မှတနင်္သာရီကို10မိုင်မှ -10 ခန့်တိုက်ခတ်နိုင်ပြီးတော့လိုင်းအနည်းငယ်မှလိုင်းအထင်တင်ရှိနိုင်ပါတယ်။မြေဝကျွန်းပေါ်ဒေသများနဲ့မုတ်မကွေဘက်မှာလေဟာအနောက်မြောက်ဘက်မှာတနအီကို10မိုင်မှ -10 ခန့်တိုက်ခတ်နိုင်ပြီးတော့လိုင်းအနည်းငယ်မှလိုင်းအထင်တင်ရှိနိုင်ပါတယ်။မိုးအခြေအနေမှာမြန်မာနိုင်ငံတဝမ်းလုံးမှာအများအပြားတာယာနိုင်ပါတယ်။နေ့အပူချိန်များမှာမန္တလေးတိုင်းဒေသကြီး၊မကွေးတိုင်းဒေသကြီး၊ပဲခူးတိုင်းဒေသကြီး၊ရန်ကုန်တိုင်းဒေသကြီးနဲ့အေရဝတီတိုင်းဒေသကြီးတို့မှာပုံမှန်အပူချိန်ထက်ပိုနိုင်ပါတယ်။မြို့အခြေအနေမှာကချင်ပြည်နယ်မှာမနက်ပိုင်းမြူထူများကျဆင်းနိုင်ပါတယ်။
ဒီ energy မှာဆက်လက်တင်နေပါတယ်။နေချိုသွေးရေးဖွက်ထားပြီးနှွေဦးမိုးခန်းစားရွတ်ဖတ်ထားတဲ့တော်လန်ရေးကြီးပြီးသွားတဲ့အခါဆိုတော့တော်လန်ရေးကဗျာကိုခန်းစားနားဆင်ကြရမှာဖြစ်ပါတယ
်။တော်လန်ရေးကြီးပြီးသွားတဲ့အခါတော်လန်ရေးကြီးပြီးသွားတဲ့အခါနေအောင်ကြီးဖြန့်ပတ်စအာယုံဦးလမ်းလေးအတိုင်လျှောက်သွားမယ်။တော်လန်ရေးကြီးပြီးသွားတဲ့အခါချစ်သူခင်သူနဲ့မိသားစုထံအိမ်အရောက်ပြန်မယ်တော်လန်ရေးကြီးပြီးသွားတဲ့အခါနားခုပ်ပူရလိုအပ်လာတဲ့ရဲဘော်ရဲဘက်တွေအထွတ်အိမ်လေးတစ်လုံးစောက်ထားပြီးခြံဝန်းတကားကိုအမြဲဖွင့်ထားမယ်တော်လန်ရေးကြီးပြီးသွားတဲ့အခါမီးလောင်ပြင်ဖြစ်ခဲ့တဲ့မြေကိုမြစ်တာတရားတွေနဲ့ထော်ရက်စိုက်ပြိုးလိုက်မယ်တော်လန်ရေးကြီးပြီးသွားတဲ့အခါလွမ်းသူပန်းခွေလေးတို့ရဲ့ညှိုးယော်ကြည်ကွဲစွန့်နှမှုတွေကိုနှစ်သိပ်ဖဲကူလို့သက်ဆိုင်သူတို့သူရဲ့ကောင်းအားစာနေပီတစွာကြဆုံးခဲ့ရပုံကိုမော်ကွန်းတင်ရေးထိုးမယ်တော်လန်ရေးကြီးပြီးသွားတဲ့အခါအမောင်မိုက်ဆုံးအချိန်မှာအထွန်းလေးဆုံးကျယ်တွေအထွတ်နိုင်ငံတော်တချင်းနဲ့ထတ်တူဂုံပြုတ်ဥညွတ်မယ်တော်လန်ရေးကြီးပြီးသွားတဲ့အခါနိုင်ငံရေးတတော်ဝမလုပ်ပဲဝါသနာပါရာအမှုပညာစာတွေကြပြာတွေရေးမယ်တော်လန်ရေးကြီးပြီးသွားတဲ့အခါနိုင်ငံတော်ကြီးကိုမျက်ချင်မပြတ်စောက်ကြည့်ရင်အရေးလဲရလှလဲလှတဲ့တေးပင်စားပင်တက်ပင်တွေစိုက်ပြိုးမယ်တော်လန်ရေးကြီးပြီးသွားတဲ့အခါအပြစ်မဲ့ပြည်သူတွေကမတော်တဆကိုကြောင့်နာကျင်ရသူရှိခဲ့ရင်ခွင်လွတ်ဖို့ဝန်ချတောင်းမှန်ပြီးဖြတ်တန်းနေရတဲ့ခေကြီးကိုနိုင်တလောက်ထမ်းပို့မယ်တော်လန်ရေးကြီးပြီးသွားတဲ့အခါနောက်တစ်ခါအာနာရှင်ဆိုတဲ့စကားမကြားရအောင်ကလေးငယ်တွေကိုဓမ္မနဲ့အတ္တမကိုခွဲခြားပြီးကိုကျင်းစာတရားထားတတ်အောင်သင်ပေးမယ်တော်လန်ရေးကြီးမပြီးခင်ကြဆုံးသွားခဲ့မြေပုံပေါ်မှာခွင့်တူညီမြဝါဒဖြူစင်သူတွေရေးဆွဲထားတဲ့နိုင်ငံတော်အလံကိုလွှမ်းခြုံပေးဖို့တောင်းဆိုလိုက်ပါတယ်နေချိုသွေ
ရေဒီယိုအန်ယူဂျီသောရစီမြောက်ခင်ဗျာအခုတခါတင်ဆက်ပြီးမှာကတော့ဂလျင်ဘေးအန်ဒီရဲ့ဆိုင်ရာသတိပြုရန်အချက်များကိုຫນွေဦးမောင်ကတင်ဆက်ပေးသွားမှာဖြစ်ပါလိမ့်ခင်ဗျာ
ရေဒီယိုအန်ယူဂျီသောတာရှင်များရှင်ခုရဲ့ပိုင်းတွင်မြန်မာနိုင်ငံအောက်ပိုင်းဒေသများတွင်ငလျင်များဇက်တိုက်လှုပ်ခတ်နေမှုကြောင့်ငလျင်ဘေးအန်ဒီရဲ့နဲ့ဆက်လင်းပြီးဆောင်းရန်ရှောင်းရန်နဲ့သတိပြုရန်အချက်များကိုထပ်မံဝေမျှလိုက်ပါတယ်မြန်မာနိုင်ငံသည်ငလျင်ဘေးအနီးအကျရောက်နိုင်ခြင်းမြင်မာသည့်ဘူမိအနေအထားများတွင်တည်ရှိပြီးငလျင်ဖြစ်ရာနယ်ပယ်များဖြစ်သောနောက်ဘက်တောင်တန်းရေဝန်းအလဲပိုင်းမြေနေလွေမြေအရှေ့ဘက်ကုန်းမြေရေဝန်းနှင့်အဒမန်ပင်လယ်အောက်ကျမ်းမြေတို့တွင်စောက်တိမ်နှင့်စောင်းနှံငလျင်များမကြာခဏလှုပ်ခတ်လေရှိပါသည်။၎င်းရေဝန်းလေးခုနှင့်အလဲပိုင်းမြေနေလွေမြေရှိသခိုင်းပြည့်ရွေးနှင့်ရှေ့ဘက်ကုန်းမြေရေဝန်းရှိကြောက်ကျမ်းပြည့်ရွေးတို့မှပုံမုံလှုံရှားတက်ဝင်နေသည့်ပြည့်ရွေးများဖြစ်ကြပါသည်။ ငလင်းပင်အနေရသည့်ဖြစ်ပေါ်မိနေရာအချိန်နှင့်ပြင်းအားတို့ကိုကြိုတင်ခံမှန်းတွက်ချက်နိုင်ရန်ခက်ခဲပြီးငလင်းပင်အားပေါ်မူတည်၍ခက်စီးနိုင်စွမ်းမြင့်မားသည့်ဘေးအန္တရာယ်တစ်ခုဖြစ်ပါတယ်။သို့ဖြစ်ရာငလင်းပင်အနေနဲ့ဆက်လင်း၍ဆောင်ရန်ရှောင်ရန်နဲ့သတိပြုရန်အချက်များအားပြည်သူများသိရှိပြီးကြိုတင်ပြင်ဆင်ခြင်းနဲ့အရေးပေါ်တုံ့ပြန်ခြင်းများဆောင်ရွက်နိုင်ရန်အကြံပြုတင်ပြအပ်ပါတယ်။ငလင်းကြောင့်လူသေးဆုံးရခြင်းမဟုတ်ပဲအဆောက်အအုံများကြောင့်လူသေးဆုံးရသည်ကိုသတိပြုပါ။မိမိနေထိုင်သည့်နေအိမ်အမျိုးအစားပေါ်မူတည်၍ကြိုတင်ပြင်ဆင်လေ့ကျင့်မှုများကိုပြုလုပ်သင့်ပါတယ်။အထက်မြင့်အဆောက်အအုံများတွင်နေထိုင်သူများအနေနဲ့ငလင်းလုံးချိန်တွင်အောက်သို့ချက်ချင်းပြေးဆင်းရန်မဖြစ်နိုင်ပါ။ငလင်းလုံးခတ်မှုကြောင့်လျှက်စစ်တအားပြတ်တောက်ခဲ့ပါကဓာတ်လေကအတွင်ပိတ်မိနိုင်ပါတယ်။ထို့ကဲ့သို့အောက်သို့ပြေးဆင်းရန်မလွယ်ကူသည့်အခြေအနေတွင်မိမိနေထိုင်သည့်အခန်းတွင်တောင်းနေရနေရှိခိုင်ခန့်သည့်စပွဲဆိုဖာထိုင်ကိုမှုရပါသည့်ကရင်စသည့်အကာအကွယ်ယူနိုင်သည့်နေရာတွင်အမြန်ဆုံးအကာအကွယ်ယူနိုင်ရန်လေ့ကျင့်ထားပါ။ကာကွယ်ယူသည့်နေရာသည့်လဲချနိုင်သည့်နိုင်ရန်ကပ်ပြီးတို့များခွဲကြနိုင်သည့်မှန်ပတင်းများပစ္စည်းတင်ဆင်များနဲ့ပြိဘောကများမရှိသည့်နေရာဖြစ်သင့်ပါတယ်။အထက်နေတိုင်းအိမ်များတွင်နေထိုင်သူများအနေနဲ့ငလင်လုံးဒီကိုခန်းစားမိသည့်နှင့်ချက်ချင်းနေအိမ်အပြင်ဘက်ကိုပြေးထွက်နိုင်မှာကဥကောင်းကိုကာကွယ်ယူပြီးပြေးထွက်ပါ။ရှင်းတို့ပြေးမထွက်နိုင်မှာကအထက်မြင့်အဆောက်အုံတွင်အကာအကွယ်ယူတဲ့ကဲ့သို့ပင်လုံဆောင်ပါ။သင်္ဝါအဖြစ်ဆောက်လုပ်ထားသည့်နေအိမ်များတွင်နေထိုင်သူများအနေနဲ့သင်္ဝါတို့ဖြင့်ဆောက်လုပ်ထားသောအထက်နေနေအိမ်များသည်အုပ်အင်းကလေးတို့ဖြင့်ဆောက်လုပ်ထားသည့်တိုက်အိမ်များထက်ငလျင်အနယ်ကြောင့်ထိခိုက်ဆုံးရှုံးရမှုလျော့နေနိုင်ပါသည်။သင်္ဝါတို့ဖြင့်ဆောက်လုပ်ထားသောနေအိမ်များတွင်နေထိုင်ကြသူများအနေဖြင့်နေအိမ်ထုတ်တမ်းများလူပေါ်သို့ပြုတ်ကျပြိုကျခြင်းတို့မှကာကွယ်နိုင်ရန်ခိုင်ခန့်သည့်ဇပွဲများပြီးတော့နှင့်ဆိုဖာတောင်ဆိုများကိုကာကွယ်ယူ၍နေထိုင်သင့်ပါသည်။နေအိမ်မျက်နှာချက်တွင်မိသီးများမိကျိုးများပြုတ်ကျပြတ်ကျလာနိုင်သည့်အနေအကိုလည်းသတိပြုသင့်ပါသည်။လဲကျနိုင်သည့်နိုင်ရန်ကပ်ပြီးတို့များခွဲကျနိုင်သည့်မှန်များပစ္စည်းတင်ဆက်များနဲ့ပြိဘောကများမရှိသည့်နေရာကိုရွေးချယ်ပြီးအကာအကွယ်ယူရပါမယ်။ငလျင်မလုံခတ်မီကြိုတင်ပြင်ဆင်ရမည့်ချက်များမှာနေရင်ထွင်းအန္တရာယ်ရှိသည့်နေရာများနဲ့အန္တရာယ်ကင်းသည့်နေရာများကိုမိသားစုဝင်များအားလုံးသိရှိအောင်ဆောင်ရွက်ထားပါ။ငလျင်လုံခတ်ချိန်တွင်ပစ္စည်းမိန်ခလုတ်ချခြင်းမိဖို့များကိုအလျင်မြန်မိငိမ့်သက်ခြင်းတို့ကိုပြုလုပ်နိုင်ရန်ကြိုတင်လေ့ကျင့်ထားသင့်ပါတယ်။ငလျင်လုံဒီကိုခံစားမိသည့်နေ့ချက်ချင်းအိမ်ပြင်ကိုပြေးထွက်နိုင်မှာကကိုနစ်မကွာယူဆောင်နိုင်မဲ့တံမိုးကြီးပစ္စည်းများရေးကြီးစာရွက်စာရံများနဲ့စေဝါများပါဝင်တဲ့ရေးပေါ်အိတ်ကိုအသင့်ပြင်ဆင်ထားပါရေးပေါ်အသက်ကယ်ဆယ်နည်းရှေးဦးသူနာပြုစုနည်းကိုလေ့လာထားပါဒေါ်တဆထိခိုက်ဒဏ်ရာရမှုများအတွက်ရေးပေါ်စေအိတ်ကိုစောင့်ထားပါနေအိမ်တွင်မိသက်စေဘူးစောင့်ထားပါငလင်လုတ်ခတ်နေခြင်းတွင်စောင့်ရရှောင်ရအချက်များမှာငလင်လုတ်ခတ်ခြင်းတွင်နေအိမ်အဆောက်အုံတွင်ရှိနေပါကခန္ဓာကိုယ်ကိုဝှက်ချ၍ဥကောင်းကိုအကာအကွယ်ယူနိုင်အောင်ဥစွာဂရုစိုက်ပါဥကောင်းကိုစပွဲဆိုဖာထိုင်ကိုမှုရပါသည့်ကရင်တို့ဖြင့်ကာကွယ်ထားပါကငလင်းလုံးခတ်မှုကြောင့်ခန္ဓာကိုယ်ရွေမသွားစေရန်ဆိုဖာစပွဲထိုင်ကိုခြေထောက်တိုင်များကိုမြဲမြံစွာဆုပ်ကိုင်ထားပါနေရာရွေချ၍အကာအကွယ်ယူရန်လိုအပ်ပါကဥကောင်းကိုလက်သို့မဟုတ်ကာကွယ်တစ်ခုခုဖြင့်ကာကွယ်ပြီးမှရွေရှာပါငလင်းလုံးခတ်ချိန်တွင်နေအိမ်ပြင်ပ၌ရောက်ရှိနေပါကအနည်းရှိသစ်ပင်များဆိုင်းပုံများဓာတ်ကြိုးများဓာတ်တိုင်များကျိုးကျပြတ်ကျလာနိုင်သည့်အန္တရာယ်ကိုသတိပြုပါရှင်မောင်းနေနေခြင်းဖြစ်ပါကတံတားများတောင်ဆောင်များနဲ့တစ်ပင်ကြီးများအနီးတွင်ဖြတ်တမ်းမောင်းနှင်ခြင်းကိုသတိပြုပါငလင်းလုတ်ခတ်ချိန်တွင်ရင်များကိုရှိန်လျှော်ပြီးဘေးကင်းရာနေရာတွင်ခိတရနာထားပါပင်လက်ကန်းဆက်များတွင်နေထိုင်သူများအနေဖြင့်ငလင်းကြီးများလုတ်ခတ်ပြီးချိန်တွင်နောက်ဆက်တွဲဆူနာမီအန္တရာယ်ကိုသတိပြုပါငလင်းလုတ်ခတ်ပြီးနောက်သတိပြုရမှာငလင်းလုတ်ခတ်ပြီးချိန်တွင်အဆောက်အုံထိခိုက်မှုအနေထားကိုစစ်ဆေးပါငလင်းကြီးလုတ်ခတ်ပြီးနောက်ဆက်တွဲငလင်းများလုတ်ခတ်ချိန်တွင်ပြိုကျနိုင်သည့်အခြေအနေရှိပါကအလင်းမြန်လူရွှေ့ပြောင်းမှုများကိုလုံဆောင်ပါဆောက်အုံကိုဆွန့်ခွာရမယ့်အခြေအနေရှိပါကလူအများပြတ်သက်ရိတ်တိုးဝှေ့ပြေးထွက်ခြင်းမျိုးကိုရှောင်ကျဉ်ရပါမယ်ငလင်းကြောင့်ပြိုကျနိုင်ခြင်းရှိသည့်အဆောက်အုံအစိပ်ပိုင်းများသည်လူများတိုးဝှေ့ခြင်းကြောင့်ပြိုကျခြင်းများဖြစ်ပေါ်လာနိုင်ပါတယ်ငလင်းလုတ်ခတ်ပြီးနောက်မိလောင်ခြင်းရေကန်းများချိုးပြက်၍ပြဲတပြက်ရေကြီးခြင်းရှင်ရင်ချောရင်များပန့်ထွက်ခြင်းတောင်ပြိုမြေပြိုခြင်းနဲ့ကမ်းမပြိုခြင်းများဖြစ်ပွားနိုင်သည့်အန္တရာယ်ကိုအထူးသတိပြုပါမြမပြည်သူလူထုနေဖြင့်ကျမ်းမတ်စကောင်းစီ၏ဖိနှိပ်မှုမျိုးစုံနဲ့မတရားအာဏာသိမ်းမှုကြောင့်ဖြစ်ပေါ်လာသည့်လူမှုဒုက္ခအဝဝကိုခံစားနေရခြင်းတွင်တဘာဝဘေးအန္တရာယ်ကြောင့်ထိခိုက်ဆုံးရှုံးရမှုများထပ်မံမဖြစ်ပွားစေရတဲ့အထူးသတိပြုနေထိုင်ကြပါရန်အသိပေးနှိုးဆော်အပ်ပါတယ်ရှင်
ရေဒီယိုအန်ယူဂျီမှဆက်လက်တင်ပြနေပါတယ်။ Weekly News တိုင်းသားဘာသာစကားထုတ်လွှင့်မှုစီစဉ်မှာမျိုးဦးတသားကအရှိဘိုးကင်ဘာသာနဲ့ထုတ်လွှင့်တင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ။
ောချွန်လာဆိုင်ဗီဒီယိုအန်ယူဂျီကိုမြွေထောင်ဖန်စကဲကေထောင်အကန်ကျုံတေရဖာမလို့ဘလို့ထောင်ပြပါစီလို့ယဲမြွေဦးတတလို့ချက်ပလန်နိုင်လဲနော်ကမ္လုတ်တဲ့ဘာသာအီမချုံမနေချက်ပယံတာအကုတ်လဲဗီလောအလန်ကလစ်စီဒါဝိဒါချက်တာယူတတိုင်အိုကေပါလာနော်ခဘကုတ်ဝန်ဒုကုကလန်လောဝိဒါချက်ပလန်ကမ္လုတ်တဲ့ဘာသာအီမချုံမနေချက်တာအကုတ်လဲဗီလောအလန်ကလစ်စီဒါဝိဒါချက်တာယူမဘာတီယက်မကလန်လို့နော်မြန်မာဖက်ဒရယ်ဒီမိုကရေစီအောင်နိုင်ရေးအကူအညီအခုကလန် MFD MC ပတုံထောင်ဝေတန်လိုက်ထောင်ပါချက်တာချက်ကခပကကွန်ဒုကုကလန်မဝင်းခိုင်တန်လော်ဝေးတာစီလောပတိကောင်ပူစာတယ်လောမချုံမနဲ့ချက်တာအကူအညီပြီးလောအလန်ပါသူစီတနာတောက်ကြတဲ့ပလေးစင်မပူမချံပြီးအဝေးတာစီလောဂျမပူမချံတဲ့ဖားအကောင်မချုံမနဲ့ချက်တာအကူအညီပြီးလောအလန်ပါသူကလစ်စီဒါဝိဒါချက်တာနော်ပွဲတဲ့တိရထားပါစီလောချက်တိကရောက်ယူထလိုက်တဲ့လောအဝေးတာနော်စီလောချက်လက်ခွေတဲ့လောအဝေးတာနော်စီလောဝင်နေထိုင်နော်ကြိုက်ကုတ်ကြိုက်တာပါအဝိဒါနော်တိလောဝိဒါစီလောမြန်မာဖက်ဒရယ်ဒီမိုကရေစီအောင်နိုင်ရေးအကူအညီကူကလန် MFD MC နော်နေထွန်းနေချင်းနေနေပြပဝိုင်နေချင်းကိုတောင်းခါပတုံထောင်ဝိဒါကိုတန်လေးထောင်းပါအတွဲဖန်တပါပြဝိဒါကြည်ပမာဏနော်ကြည်ပြောင်းသိဟိုးလာရေတွန်းခွေရနေချစ်တန်တိုင်ပလဲမဘူမာချန်နီဝိဒါနော်စီလောချက်ပလန်အနိုင်နေမကလုတ်လောင်ကစားအိုအိုအောင်ထဝိဒါကြည်အကာမကလုတ်မောင်ခူမနေအိုအိုအောင်ထဝိဒါကြည်အကာအိုအီနော်ပြည်သူကကွေရေအကုန်လဲပါကာဖာဘကုခရိုင်ပကုတနာဖီတီယာလောဝိဒါချက်ပလန်ကမ္လောအိုအိုတီလောင်ကစားဝိုင်ခေါအောင်ထုတ်ကြည်အကမာကလုတ်မောင်ခုမနေအိုအိုအောင်ထုတ်ကြည်အကမာဝိဒါလောအောနောပြည်သူကကွေရေအကုန်လဲပါကာဖာဘကုခရိုင်ပကုတနာဖီတီယာလောကဝိဒါစီလောအနေယူကြည်အစူရကကွေရေဝန်ကြည်လောင်ထောင်းပကုတနာပကုခရိုင်ပြည်သူကကွေရေအကုန်လဲကုကဲမှုအဖောင်လာအိုဝေကြောက်တကဆွေချင်းညောင်လေးပင်တိုက်ဦးဝကဝတနာပင်တီပကုတော့ဟုတ်တော့ကနာပါပြည်သူကကွေရေကုန်လဲပါကာဖာနော်ကမ္လုတ်အိုအိုမကလုတ်ဒီလောင်ကစားဝိုင်အောင်ထဝိဒါကြည်အကမကလုတ်မောင်ကူမနေအိုအိုအောင်ထုတ်ကြည်အကအိုအီနော်လောကန်ဝိဒါစီလောချက်ပလန်နိုင်တန်တာကူစောချစ်သူဒီအပောင်းအပါနော်မဖုံးဝရန်ထောက်ထောင်းယူ DSM စနစ်အခုရုပ်အိုအထောက်အထဒေါက်တာပပိုင်တိမ်သွင်းဝိဒါချက်ပလန်မတ်လတန်တောင်းကမြန်မာနေချက်စောက်တာ BGA တာကူစောချစ်သူဒီအပောင်းအပါလဖာမပုံဝရံထောက်ထောင်းအကောင်တော့အထူးစုံစမ်းစစ်ဆေးရေးဦးစီးဌာန Department of Special Investigation DSI နော်စနေချုပ်ရုပ်ဦးတင်သွင်းဝိတာယုဒီရန်ပါစီလို့မပုံဝရံဖာယုခေါင်တွဲမွဲဟီနိုင်ငံတကာဦးသိမာဝိတာကိုဗာချန်တီထလိုင်းမနေကလုတ်ချမယု DSM လူကုတ်ကူမှုတပ်ဖြတ်ရေးဌာနကွယ်ညွှန်ကြားရေးမှုရေမှုကြီးနော်မောင်ချစ်သူတွေအပေါင်းပါလဖာမချွတ်တရပကုတ်ထားဝေးအထောက်အထားလဖာအောထားတတ်တာပပန်ရောင်နော်ဒီရန်ပါစီလို့အမှုယုစိနေချုပ်တဲ့ထိုင်စီထိုင်အခအနိုင်အကွာတိတိချလဖာမဘာအော်ကီပိုင်ဝိဒါနော်တီယာပါစီလောချက်ပလက်လောင်ကန်ထောင်းနော်ခရယ်ရီထုခရိုင်ဦးမချုံမနဲ့ချက်ပယံတာအကုန်လဲမချက်လဖာအကျုံယုမနေပါတိဝိဒါလကဘာထိုင်နိုင်ငါချက်ပလက်ခီအန်ယုကိုတူးလေးအောက်ချုပ်ထားချက်လောင်တာခရယ်ရီထုခရိုင်လဲဒူဒကနောင်းဒီမွန်းဒကနောင်းဦးပယံတာခါဝိတိုင်နာဖာဒူတီကပောင်ယုဒါဝိဒါချက်တာကုကျုံမနေပါတိဝိဒါလကဘာထိုင်နိုင်ငါအော်ဝိဒါနော်ခီအန်ယုထောက်ထောင်းဝိဒါလိုင်းနော်စီလောမရှလာလတကိမနာခုနာနိကာပယံတာတောင်ငူလီတာနော်မူးတော့ကနော်ဟော့ခုကငထွေးဆတ်တော်ဝါဦးရက်ခါလောင်ဝိဒါတိတ်နာဒါဝိဒါချစ်တာကုကျုံတီကီလူတော်စိပေးဆောင်နော်ပတော်ဝါဘာတိဝိဒါကိုစောတန်းလွင်ထုံဘာထိုင်ဝိဒါနော်တီယာပါစီလောဖေဖော်ဝါရီနေချီခုတာတီရာလောင်လိန်နာလီအခန့်တော်လေတူတော့ကနော်အပန်ပယံတာခါလာယာနေရဟုချစ်လီပိတ်စလုတ်တော်တာနော်ခါဝိဟုချစ်လက်မမတိတ်နာဖာဒူတာလိန်ဘလောက်အကုကျုံရေလေကျုံတော်ဝန်ဒီအိုင်ဒူချောင်းအနိုင်ကိုလောင်တီတီဖာထောင်းဝိဒါနော်လောဝိဒါစီလောတိုင်နာတာဖတ်ဒူလောင်တီတီဖာထောင်းကုကျုံရေလေကျုံတဝမော့ကျော်ခင်မကြီးဘားထိုင်ဝိဒါကိုလေကနာဘားထိုင်ကောင်ကိုခွိုက်ဝိဒါနော်တရားပါစီလောကျွန်တော်ကလူအန်ယူချီဗီဒီယိုစတောက်လဲတပုတ်ဝယ်မှုပါကမလို့တဲ့ကူကလေစကောက်ချတာဒီမှာတော့ဆိုင
်ဒီကနေ့ကတော့ဒီမျှလည်းပဲ Radio NUG ရဲ့အစည်းအဝေးတွေကိုခਿੱတရရနိုင်ပါမယ်မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံးဖြတ်ကြပါစို့ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတို16မီတာစက္ကန့်တသမဂွန်ဂိုမီဂါဟတ်ဇ်ညပိုင်း၈နာရီခွဲမှာလိုင်းတို25မီတာ17တသမ6လေးမီဂါဟတ်ဇ်တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီမြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှပြကျမ်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့Radio NUG အဖွဲ့သူအဖွဲ့သားများကဆွတောင်းလိုက်ရပါတယ်။အမျိုးသားညီညွတ်ရေးအစိုးရရဲ့စက်သွေးရေးတရင်အချက်အလက်နဲ့ဤပညာဝန်ကြီးဌာနကထုတ်ပြန်နေတဲ့ Radio NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာမိသားစုများနဲ့နိုင်ငံတကာကစေတနာရှင်များလှူအားပေးများရဲ့ Radio NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်။